င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လူတိုင်းစီစဉ်ကနေချိုးဆိုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အမေရိကန်မြန်မာဒီညဆက်ဆံရေးကိစ္စဖြစ်ပါတယ်အမေရိကန်နိုင်ငံကျောင်းကြီးရက်စတလစ်ဆန်ဟာအခုဒီသတင်းပတ်ထဲပြောမဆိုတော့ဘူတုံးနေ့မှာမြန်မာနိုင်ငံကိုလာရောက်มาဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြည်ပြောင်းလဲမှုအပေါ်အမေရိကန်ရဲ့အားပေးထောက်ခံမှုကိုပြမှာဖြစ်တယ်လို့ပဲရခိုင်နောက်ပိုင်းကျတဲ့ကိစ္စနဲ့ပတ်သက်လို့လည်းမြန်မာအာဏာပိုင်ကြီးနဲ့ဆွေးနွေးပြောဆိုပွဲရှိနေပါတယ်မြန်မာရေးနဲ့ပတ်သက်လို့ဒီရက်ဒီပြောဆိုချက်အထူးဖြစ်တော်ဒီလက်တလောကြုံနေရတဲ့ရခိုင်ရေးနဲ့နောက်မြန်မာစစ်တပ်နဲ့ဆက်ဆံရေးစသဖြင့်အမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံပေါ်ရက်ဒီချက်မူဝါဒဆိုင်ရာပေါ်မှာအခုဒီနေ့ဒိုင်းလီလိုက်စီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဝင်ဆွေးနွေးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်တူကတော့မြန်မာနိုင်ငံရေးလီလာသုံးသက်သူဆိုင်ဆရာဒေါက်တာရံမျိုးသိန်းဖြစ်ပါတယ်နောက်တူကတော့မြန်မာသတင်းပညာသိပ္ပံကျောင်းကဦးစိန်ဝင်းဖြစ်ပါတယ်နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်ဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျ
ာဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပါတယ်ဒီအမေရိကန်နိုင်ငံကျောင်းဝင်ကြီးရက်စတလစ်ဆန်အခုဘူတုံးနေရောက်ပါလိမ့်မယ်ရောက်တဲ့အခါမှာဒီမြန်မာအာဏာပိုင်နဲ့တွေ့တဲ့အခါမှာလက်ရှိအမေရိကန်ပြည်အောင်စုရဲ့မြန်မာနိုင်ငံရဲ့ပြောင်းလဲမှုတွေပေါ်မှာအားပေးထောက်ခံမှုတွေပြမှာဖြစ်တယ်လို့ပဲရခိုင်ပြည်ပိုင်းချက်တဲ့ကိစ္စကိုလည်းထူးထူးလေးဆွေးနွေးမယ်လို့သိရပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမေးချင်တာကရခိုင်အရေးတန်ပတ်သက်ပြီးတော့နိုင်ငံတကာမှာဆွေးနွေးမှုတွေတော်များရှိတယ်ကုလသမဂ္ဂမှာရောနောက်နိုင်ငံတွေမှာရောအဲ့တော့ကိုရမျိုးသိရဲ့အမြင်သိချင်တာကဒီအချိန်လေးပေါ်မှာအမေရိကန်ရဲ့ရက်တီချက်ဟာတခြားနိုင်ငံတွေနဲ့တူလားမတူလားအမေရိကန်ရဲ့ရက်တီချက်နဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲခင်ဗျာ
ကျွန်တော်မြင်တာကဒီရခိုင်အရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရက်တီချက်ဟာနော်ဟိုဥရောပနိုင်ငံတွေနဲ့ဟိုကုလသမဂ္ဂနဲ့အတန်အသင့်ကွာခြားတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့တော့အမေရိကန်ပြည်ထောင်စုအနေနဲ့ဟိုမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအပြောင်းလဲပုံမှာတော့ထိလွယ်ရှလည်းရှိနေတဲ့အနေအထားကိုအလင်းနဲ့အထားသုံးသက်တဲ့အကြောင်းလဲပဲပါပါလိမ့်မယ်နောက်တစ်ချက်ကတော့မြန်မာနိုင်ငံအပြောင်းလဲပုံမှာတရုတ်ပြည်သူ့ကမ္ဘာနိုင်ငံရဲ့ဩဇာကွမ်းမှုလမ်းနိုင်ခြင်းနဲ့လည်းပဲဆက်ဆက်နေတယ်လို့မြင်ပါတယ်အဲ့ဒီအတွက်ကြောင့်မလို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာအထူးတတိထားပြီးတော့အစိုးရနဲ့ရောတော့တက်မတော်နဲ့ရောဟိုဂျိုင်းသူတိုက်ရိုက်ထိတွေ့ပြီးတော့ဆက်ဆံဖို့ခြေလမ်းပြင်လာနိုင်တဲ့အလားအလာတွေတွေ့နေရပါတယ်ဗျ
ဟုတ်ကဲ့ဒါပေမဲ့လည်းခုနကအမေရိကန်ပြည်ထောင်စုမှာပဲလွတ်တော်ထဲမှာဒီရခိုင်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့တော်တော်လေးတင်းတင်းကြပ်ကြပ်ပြောဆိုဆွေးနွေးရလွတ်တော်မှတ်ဒီဘယ်ကောလွတ်တော်မှာဥပဒေတခုဟိုအရေးယူဖို့ဥပဒေတခုပြဋ္ဌာန်းဖို့အတွက်ကြိုးပမ်းနေကြတဲ့လွတ်တော်မှတ်ဒီလည်းသတိထားမိပါတယ်အခုလိုခုနကကိုရမျိုးသိန်းပြောသူဖြစ်နေတဲ့ချင်းတွေဟာတမန်ထရမ့်အစိုးရရဲ့လက်ရှိရည်ရည်ချက်ကြောင့်မြင်လားအမေရိကန်တခုလုံးရဲ့ bipartisan ရည်ရည်ချက်လို့မြင်လားဘယ်လိုမြင်ပါလဲခင်ဗျာ
ကျွန်တော်မြင်တာတော့ပေါ့လေဒီလက်ရှိကျွန်တော်ခုနဆွေးနွေးတဲ့ရည်ရည်ချက်ဟာလက်တလောအချိန်ဒီမှာတော့ဒါအမေရိကန်အစိုးရရဲ့ပေါ့လေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒါထိတွေ့ဆက်ဆံတဲ့နေရာမှာချမှတ်ထားတဲ့ဟိုရည်ရည်ချက်ဖြစ်နိုင်တယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့တစ်ဖက်ကပေါ့လေအမေရိကန်ဒီကွန်ဂရက်လွှတ်တော်မှာမြန်မာနိုင်ငံကိုဟလာဟိုအကန့်အသတ်နဲ့ပေါ့လေပိတ်ဆို့အရေးယူဖို့အပြည့်စုံနေတဲ့အတန်တွေကိုလည်းကြားရပါတယ်အဲ့တော့ကျွန်တော်အနေနဲ့ကတော့တစ်ဖက်ကစိုးရိမ်တာကဘာလဲဆိုတော့အမေရိကန်ကွန်ဂရက်လွှတ်တော်အနေနဲ့မြန်မာနိုင်ငံပေါ်မှာဟလာအရေးယူတာပဲဖြစ်ဖြစ်ပိတ်ဆို့တာပဲဖြစ်ဖြစ်ကန့်တတ်တာပဲဖြစ်ဖြစ်လှုပ်လာမယ်ဆိုရင်အဲကျွန်တော်စိုးရိမ်တာကတော့မြန်မာနိုင်ငံဟာတရုတ်ပြည်သူ့ကမ္ဘာနိုင်ငံနဲ့ရုရှားနိုင်ငံတို့ကိုပို့ပြီးတော့နှိခိုရတဲ့အနေအထားမျိုးဖြစ်လာနိုင်တယ်ဆိုတော့ထည့်စဉ်းစားဖို့လိုပါတယ်နောက်တစ်ချက်ကလက်ရှိမြန်မာနိုင်ငံမှာဟလာအစိုးရဖြစ်နေတဲ့ဒေါက်တာဆုကြည်ဦးဆောင်တဲ့အစိုးရဟာပြည်သူလူထုကနေရွေးကောက်ပွဲကနေတဆင့်တိုက်ရိုက်ရွေးကောက်တင်ရောက်လိုက်တဲ့အစိုးရဖြစ်နေပါတယ်။နောက်ပြီးတော့ဒေါက်တာဆုကြည်အပေါ်မှာလည်းပြည်သူလူထုအများစုရဲ့ထောက်ခံမှုဟာမြင့်တက်နေတဲ့အနေအထားမျိုးရှိနေတယ်ဆိုတာကိုနိုင်ငံတော်နိုင်ငံတကာအတိုင်းဝိုင်းနေနဲ့အလေးနဲ့ထားပြီးတော့စဉ်းစားဖို့လိုအပ်တယ်လို့ကျွန်တော်ကတော့အပြန်ပြုချင်ပါတယ်။
ဟုတ်ကဲ့ခင်ဗျာဒီအရင်မှုနဲ့ပတ်သက်လို့နောက်တိကျကျွန်တော်ထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်အရင်ဆုံးကျွန်တော်ဦးစိန်ဝင်းကိုထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဒေါက်တာရင်းနှုတ်သိမ့်ကြီးလိုင်းပေါ်မှာခဏနေပြပါခင်ဗျာဦးစိန်ဝင်းကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ခုနကဒေါက်တာရင်းနှုတ်သိမ့်ပြောတဲ့အခါမှာတော့အမေရိကန်ပြည်ထောင်စုရဲ့ရခိုင်ရေးရည်တက်ဟာတခြားနိုင်ငံတကာအနေနဲ့နည်းနည်းနည်းကွဲပြားတယ်ဆိုတဲ့အမြင်ရှိပါတယ်ကိုစိန်ဝင်းရဲ့အမြင်လည်းသိချင်ပါတယ
်ဒီအမေရိကန်ကဥရောပကောပေါ့လေဒီနောက်တိုင်းလူအဖွဲ့အစည်းမှာသူကတော့ကျေဒီရပြပြောလို့ရှိရင်ဒီခုနည်းနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဆွေးမြဲတဲ့ဇုံကြည့်ခုဆွေးတဲ့အဲ့ဒီဘောကတော့ဘယ်လိုလဲဆိုတော့ခိုင်ဆိုင်ကိုလာမလို့ရှိရင်လည်းသူတို့တော့ဒီလား သူကကျူးလုံးဖောက်ပြင်းမကြိုက်ဘူးနော်ပြီးတော့ဒီဟာကိုလိုက်နာသိချင်တယ်အဲ့ဒီဟာမျိုးပေါ့တဘောပြောချင်တာဒီလူမျိုးအဖွဲ့ကြီးထဲမှာဒီလူခွင်ကိုတန်ဖိုးထားလေးစားတယ်ဆိုတဲ့ဟာရှိတယ်အဲ့ဒီတော့အခုဒါကမေကွန်းကဒီအမေရိကန်ကဘာဖြစ်လို့ဒါဖြစ်တာလဲဆိုတော့ဒီလိုပိုင်းဆိုင်ရာမက္ကနီဇမ်ရှိနေတယ်အဲ့ဒါကနေပြီးတော့သူ့ကိုဒီဘိုင်ဘတ်ဒီဆန်ဒီအမျိုးနဲ့နောက်ဆက်လုံးကပါတီဆောင်ရနေပြီးတော့လာပြီးတော့ဒီဟာမျိုးအတွက် target expansion လို့ဟလာဒါတွေတော့ဖို့တွေဒီတောင်းဆိုလာတာဖြစ်တယ်ဆိုတော့ပုံစံအဲ့ဒုံကတော့ရှိတာပေါ့နော်သူကအဲ့ဒီမှာဒီလုံလုံကြီးအဖွဲ့တွေကိုလောက်တာရှိတယ်ဆိုတော့ target expansion ဆိုရင်တကယ်တကယ်ကတော့ nested actor တွေကပါတယ် individual ပေါ့နော်ဥပမာအဖြစ်ဒီလက်ရဆုံးပါတီတွေအဲ့ဒါတွေကအစားတူဖက်စင်းကလေးတွေဒါတွေကတော့ဘယ်လိုဘယ်လိုလုပ်မယ်ဆိုတာတို့ရဲ့အောက်ခြေမှာလစ်စိဒီစဉ်းကြောက်တဲ့ပုံမှာမူတည်ပါတော့နော်ဒါအပြင်လည်းဒီခီးသွားလာရေးနဲ့ပတ်ပြီးတော့ဟိုဒီအစိုးရအရာရှိတွေမဖိတ်တာတို့တက်ဆိုင်ကဟိုပြစ်မှတ်ထားတဲ့ဟာတွေနောက်တစ်ခုဥပဒေဒီတမတော်ကိုဟိုအထောက်ပံ့ပေးနေတဲ့တင်နာလို့ဟာမျိုးတွေအဲ့တော့ဒီဟာဒီအကုန်လုံးကဒီ options အနေနဲ့ဆင်းလာတယ်ကျွန်တော်မြင်တာကတော့အစိုးရမဟုတ်ပဲနဲ့ဒါကဒီလွတ်တော်မှာဟိုကဒါဒီကတောင်းဆိုတာတွေဖြစ်လာတယ်ဒါသူတွေမဲလားဆိုတော့ဥရောပကလည်းအကြိမ်များဟိုတဲ့နောက်ဆက်ပြီးမဲလာနိုင်တာရှိတယ်ဥရောပနဲ့ပါသွားလဲဆိုတော့ဥရောပတနင်္ဂနွေတော့မဟုတ်ဘူးနိုင်ငံကြီးဆိုင်လာတာအဲ့ဒါပွာပါတယ
်ဟုတ်ကဲ့ကျွန်တော်ကလူခွင့်အခြေအနေနဲ့ပတ်သက်လို့နည်းနည်းထပ်မေးကြပါလေကိုစုံမေခုနကပြောသွားလူခွင့်အခြေအနေနဲ့ပတ်သက်လို့ရည်တည်ချက်ကိုပြောသွားတော့လက်ရှိ Trump အစိုးရလက်ထက်မှာအရင်တုန်းကတော့ American အစိုးရဆက်ဆက်ကတော့မြန်မာနိုင်ငံဒီမိုကရေစီနဲ့လူခွင့်ကြီးကိုတန်းနဲ့ထားပြီးတော့ဟိုရည်တည်ပြီးတော့ပြောဆိုလာတာပေါ့နော်လက်ရှိတမန် Trump လက်ထက်မှာလူခွင့်နဲ့ပတ်သက်လို့နည်းနည်းတကာမှာတော့နည်းနည်းလေးတမန် Trump ကလူခွင့်နဲ့ပတ်သက်လို့ fade out လုပ်တဲ့ဆိုတဲ့ဝေဖန်ကံတွေလက်ခံနေရတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ရောသူ့ရဲ့ policy ဘယ်လိုရှိတယ်လို့မြင်ပါလဲ
ဒီ Republican နဲ့ Democrat မှာဟို TV ကြီးကွာတာတွေရှိတာပေါ့တို့တော့လည်းပဲနှစ်ဖက်ပဲသူတွေအစိုးရတက်လာတက်လာသူတို့ရဲ့အခြေခံဘဲကြီးတွေကိုသူကဖောက်ဖျက်လို့မရဘူးအဲ့ဒီတော့အဲ့ဒီဟာကို live ကိုအဲ့ဒါဟိုသူဟို Trump နဲ့ပြည်ပြည် live လာတာပဲလေအဲ့တစ်ဖက်မှာတော့ရှိတာပေါ့ကိုကြိုးကြီးပေါ့နဲ့ပတ်သက်လာရင်ဘယ်လိုလုပ်မယ်ဒါတွေနိုင်ငံရေးညှိနှိုင်းတွေရှိတယ်တို့တော်လည်းပဲဒါလူလေးရှိလို့မရဘူးဆိုတာတော့သိကြတယ်အခုဒီမှာဒီကိုသူကမြင်တာကပါလဲဆိုတော့ဒီကိစ္စဒီဒုတိယမော်နိုကိစ္စမှာဒီမျိုးဒီမျိုးတက်စီကြီးပေါ့နော်အဲ ethnic cleansing ဓာတ်ဖြစ်တယ်ဆိုပြီးတော့သူကရှင်ထားတာတွေရှိတယ်ယူဆထားတာတွေရှိတယ်အဲ့တော့ဒါလူရရမယ်နောက်ထပ်ချက်မဖြစ်အောင်လုပ်ရမယ်ဆိုတော့ဒါကအဲ့ဒီအပြစ်ပေးမှုရှိရမယ်ပေါ့ဒီနည်းဆိုရင် accountability ဓာတ်ရှိမယ်တို့တော့ကျွန်တော်တို့တစ်ခုဒီတော့မမေ့တင်တာကဒါကကျွန်တော်တို့ဒီမကဘူးဒီအရေးနဲ့ဟိုဒီ concern ဖြစ်တာပေါ့ globally target တဲ့သူကလောက်ထားတယ်ဥပမာဒီ Narendra Modi ကိုသူတို့လောက်ခဲ့ပြီးတယ်လေဒါမျိုးတွေပါပဲ
ဟုတ်ကဲ့ခင်ဗျလေလိုင်းပေါ်မှာခဏပြီးပါကိုစင်ဝင်ရတော့ရေမျိုးတင်ရတော့ trust ရှင်တွေကိုကျွန်တော်ဆက်ပေးကြပါမယ်အရင်ဆုံးဦးနေဦးလင်းကိုနေလင်းဦးလင်းကြားပါလားခင်ဗျာစွန်းနေမြင်များလို့ရပါလ
ား
ဟုတ်ကဲ့စွန်းလို့ရပါပြီဗျ
โอเคซินิโลยาบาอีซินโนตนอญีโยวายดีเซชิกุเนนาวไบเนี่ยดีนี่ดีกูยาโห US อเมริกันอ่ะမြန်မာနိုင်ငံလူလူမျိုးတွေရဲ့စိတ်နေစိတ်ထားသဘောတဘာဝတွေကိုတိတိကျကျနားမလည်ဘူးလို့ပဲကျွန်တော်ကမြင်ပါတယ်ဗျာအဲ့ဒီအတွက်လည်းပဲသူတို့ဆုံးဖြတ်တာတွေဟာအလွယ်လွယ်မှမှဖြစ်ပြီးတော့ကျွန်တော်တို့တွေလည်းဒီနေ့တည်းဒီဟောပေါ့နော်ဟိုဘယုတ်ဒုက္ခရှိနေရလို့ပဲထင်ပါတယ်ခင်ဗျာတကယ်တကယ်တော့ဆန်ရှင်လို့ပါလို့လုံးလိုက်တဲ့အတွက်ကျွန်တော်တို့ကဟိုတရုတ်ပြည်လက်အောက်ကိုတွန်းပို့လိုက်သလိုဖြစ်သွားတယ်ကိုတော့ကဥလူလက်ထက်တော့လည်းဒီလိုပဲဥလူကိုယ်တိုင်လည်းပြောခဲ့ပါတယ်ဗျာဗာပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကိုယ်ယုံနေမရှိရင်ကြီးရောဆိုဤသိသားပါပဲတဲ့ဘာမှလည်းတိတ်ပြီးတော့ဟုတ်ဒီပါတီလောက်တာမဟုတ်ဘူးတဲ့အဲဒါကြောင့်ကျွန်တော်တို့တိုင်းပြည်မှာအာဏာသိမ်းတဲ့ဘဝရောက်လာတာ
ဟုတ်ကဲ့
ဒါကြောင့်လည်းဆိုအဲ့ဒီခေတုံးကသူပြောထားတာပါတော့အခုမှမဟုတ်ဘူးစစ်တပ်ကအာဏာသိမ်းသွားနိုင်တာအခုတည်းကကျွန်တော်တို့တွေကစစ်တပ်နဲ့မကင်းနိုင်ဘူးဖြစ်နေရတယ်ဆိုတာသူတို့တွေရဲ့လုပ်ပုံလုံကြီးတုံးတပ်ပုံကြီးဒီနေ့တည်းကလွဲနေလို့ပဲလို့ကျွန်တော်ကတော့မြင်ပါတယ
်ဒါဆိုကျွန်တော်ကိုဦးနှစ်ဦးလင်းကိုပဲတစ်ခုပြန်နေကြပါတယ်အခုကရခိုင်နဲ့ပတ်သက်လို့ရည်တည်ချက်ပေါ့နော်တချိန်လုံးကအရင်စစ်စွာရေးလက်ထက်မှာအမေရိကန်ပြည်အောင်စုကဒီမိုကရေစီလူခွင့်နဲ့ပတ်သက်ပြီးပြောဆိုရည်တည်ကြတာနဲ့ပတ်သက်လို့နောက်တစ်ခုကရည်ယူတန်းခတ်ခဲ့တာနေနဲ့ပတ်သက်လို့ဘာလို့မြင်လဲ
โอ้ยูโรซีนนี่กว่าจ้ะอะห่าละตูรุနိုင်ငံတကဘာလုံးနဲ့ခြုံပြီးတဲ့ကြည့်တဲ့အမြင်ကြောင့်သူတို့ရဲ့အကျိုးများရမယ့်ဘက်ကိုပဲသူတို့တိမ်းမှာပါလေဗျာဒီလူခွင့်ရေးလို့ဆိုတော့ဥစားလဲ ideology ကို export လုပ်ပြီးတော့ကျွန်တော်တို့တိုင်းပြည်တွေကိုဝင်ရောက်ဆက်ဖက်ဖို့တို့ဟာလာဒူးဒလိုထိမိဖို့တို့ဒီလိုလုပ်တဲ့သဘောတော့ပဲရှိပါတယ်တကယ်တကယ်တော့သူတို့အကျိုးများကအဓိကအကြဆုံးပဲ
ဟုတ်ကဲ့ခင်ဗျကုဦးနေဦးနေကျေးဇူးပါကျွန်တော်ဆက်ပြောချင်တယ်ကျွန်တော်လှည့်ပေးချင်ပါတယ်အညာမြေ အောင်ကြီးရဲ့ညောင်ကြီးညာမီယာဦးအောင်ကြီးဆွေးနွေးမြန်းမြန်းလို့ရပါပြီ။ဟု
တ်ကဲ့။ဟာဒီလိုဒီလိုချက်လာတဲ့ဆက်ကလည်းဒီလိုချက်လာရတယ်ပါလေနော်။ဒီလိုက
ဦးအောင်ကြီးရဲ့စာသိပ်ကြီးကြီးလေးနဲ့မကြောက်ဦးအောင်ကြီးနည်းနည်းကြီးကြီးလေးနဲ့ဖြစ်အောင်လို့ဟိုနေရာလေးရှင်းလို့ရမလားတိတ်အဲကျွန်တော်တိတ်မကြောက်တော့ကျွန်တော်အခုဒီဆွေးနွေးပွဲအတွက်တချို့ဒီ threshold တွေကကျွန်တော် Facebook ကနေပြီးတော့ဒီ3ရဲ့အမြင်တွေပြပို့ထားရှိပါတယ်ကျွန်တော်အဲ့ဒါလေးပဲဖတ်ပြပါမယ်ဒီလိုအပုံမျိုးဆိုတဲ့ threshold တူရေးတာကတော့ American နဲ့အနောက်နိုင်ငံတွေကိုမြန်မာပြည်ယုံကြည်ဖို့ခက်ခဲသွားပြီးတော့ကိုအားကိုကူချင်းကအကောင်းဆုံးပါပဲဆိုပြီးတော့ရေးပါတယ်နောက်ထပ် threshold ဖြစ်တဲ့ဥလရွှေကတော့အမေရိကန်ပါဝင်နောက်နိုင်ငံတွေမြန်မာနိုင်ငံရဲ့အချုပ်အခြာအနာကိုလူခွင့်ရေးတောင်းပြပြီးတော့ထိပါဆော်ကားနေတယ်လို့ခန့်စားနေရပါတယ်ဆိုတော့သူ့မြင်ရေးပါတယ်ခင်ဗျအဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒေါက်တာရင်းမျိုးသိန်းကိုယင်ပြီးကြည့်ပါတယ်ခင်ဗျအခုနောက်ကတော့ရှင်ပြီးရဲ့မှတ်ချက်ဒီနဲ့ပတ်သက်လို့ပါပဲအဓိကတော့အမေရိကန်ပြည်အောင်စုကဒီမြန်မာနိုင်ငံကြားဆက်ဆံရေးမှာသူတို့အရင်ဆုံးကတည်းကတောက်လျှောက်ပြောလာတာအစိုးရချင်းနဲ့မကဘူးပြည်သူချင်းဆက်ဆံရေးကိုပါသူတို့နှိမ့်တင်ဖို့လုတ်သွားမယ်လူလူချင်းဆက်ဆံရေးပေါ့အဲ့တော့အခုတခိုင်းပြည်နယ်ကိစ္စမျိုးရေးခင်းနေဖြစ်လာတဲ့အခြေအနေဟာဒီဆက်ဆံရေးတန်မာရေးကိုပါအဓိကလူလူချင်းဆက်ဆံရေးဆိုရယ်တန်မာရေးနီးလမ်းကိုပါသွားပြီးတော့ထိခိုက်သက်ရောက်နိုင်ပါလားထိခိုက်သက်ရောက်မှုရှိနေပါလားဘယ်လိုမြင်ပါလဲခင်ဗျအ
ဲကျွန်တော်မြင်တော့ဒီကျွန်တော်တို့နိုင်ငံထဲမှာရှိတဲ့ပြည်သူလူထုအများစုဟာဒီအန်အာရှင်စနစ်ရဲ့အောက်မှာပေါ့လေနှစ်ပေါင်း50ကျော်လောက်ဟိုနေထိုင်အသက်ရှင်နေရတဲ့အခါကျတော့သူတို့မှလည်းပဲဟိုနှာကျင်မှုတွေနှာကျင်မှုတွေပေါ့လေတော့ဒီခံစားမှုတွေပေါ့ trauma တွေအများကြီးရှိတယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့ဒီအခါကျတော့အဲ့ဒီပြည်သူလူထုကအင်မတန်မှရှုံးရမှုတွေကြီးနေ၊တန်လျာတွေများတတ်တယ်။နောက်ပြီးတော့တစ်ခါတလေမှလူတီးတက်ပုံပြီးတော့တုံ့ပြန်တတ်တဲ့အနေအထားမျိုးတွေကြီးရှိနေတယ်ဆိုတာကိုကျွန်တော်ကတွေ့ရပါတယ်။အဲ့ဒီအခါကျတော့လက်ရှိပေါ်လေအမေရိကန်ပါဝင်နောက်နိုင်ငံတွေရဲ့ဒီခြေလမ်းတွေဟာကျွန်တော်မြင်အားဖြင့်ပေါ့လေပြည်သူလူထုကတိုက်ရိုက်ရွေးကောက်တင်ရောက်တဲ့အတော်ဆုံးကြီးဦးဆောင်တဲ့အစိုးရလက်ထက်မှာဟိုတကယ်လို့ရခိုင်ရင်းနဲ့ပတ်သက်ပြီးဟာဟိုအမြင်ကွဲလွဲမှုတွေဖြစ်လာမယ်ဆိုရင်ခုနကတောင်းရင်ပြောတယ်လို့ပဲအပြည့်အစုံပြည့်စုံချင်းဆက်ဆံရေးဖို့လည်းပဲတွားပြီးတော့ထိခိုက်နိုင်တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်။ဒါပေမဲ့တစ်ဖက်ကလည်းပဲကျွန်တော်တို့အမြင်နဲ့ပေါ့လေဒီလိုမျိုးရှိအပြောင်းလဲကိုကျွန်တော်တို့အားကောင်းမောင်းကန်ဆောင်ရွက်နိုင်မှုဆိုရင်ကျွန်တော်တို့ဟာနိုင်ငံတကာအတိုင်းအတိုင်းနဲ့လည်းပဲကျွန်တော်တို့ဟိုတင့်တင့်โอ้ฉินะท่านแกนี่ဖြစ်ဖို့လည်းတော့လိုအပ်တယ်လို့မြင်ပါတယ်အဲ့တော့ဟိုနိုင်ငံတကာအတိုင်းအဆောင်ဆိုတဲ့နေရာမှာကုလသမဂ္ဂအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့လည်းပဲကျွန်တော်တို့ဟာဟိုဆက်ဆံရေးပေါင်းဖို့လိုအပ်ပါတယ်အဲ့ဒီအတွက်ကိုလည်းပဲအစိုးရလွှတ်တော်နဲ့တက်မလို့တော့တိုင်းရင်းသားအားလုံးတော့တူးပေါင်းပြီးတော့ဆောင်ရွက်နိုင်ဖို့ကလည်းပဲအရေးကြီးပါတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကုစင်ဝင်းကိုလည်းမေးပြပါတယ်အတိကအမေရိကန်ပြောင်စုကချမှတ်တဲ့မူဝါဒတွေဟာသူ့ရဲ့တန်တမာရေးနည်းလမ်းရချင်းတက်မှုတွေဆောင်ရွက်မှုတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တကယ်တမ်းအောင်မြင်မှုရှိနေတယ်လို့ပြောလို့ရလားနောက်ဘုထိခိုက်မှုရှိနေပါလားဘယ်လိုမြင်ပါလဲခင်ဗျာ
ဟိုပါမတော့ချက်ပေါ်လေဒီဘယ်လို sanction တွေဓာတ်တွေလုပ်မယ်ဆိုတဲ့အခါလုပ်ဖို့စဉ်းစားတယ်ဆိုတဲ့အခါကျတော့နည်းကြရမေးကြည့်တာပေါ့တန်တမာနဲ့အဲ့ကျွန်တော်တို့အဲ့လိုလုပ်လို့ရှိရင်ဘာလို့တိုင်းတာတွေပါပြီးဖြစ်လာနိုင်လဲသူတို့ကလည်းပြောတာကကျွန်တော်ပြန်နားလေတလောက်ကတော့ဒီရေတီတီလူတီတူဟာ civilian တွေမဖြစ်တဲ့ဟာဆိုတဲ့ဟာကိုသူတို့ကတော့ stress အဲ့ဒါကိုလေးထားပြီးတော့ပြောတယ်ပေါ့နော်နောက်တစ်ခါမှမှန်ပါတယ်ဒီ American question လုပ်မယ်ဆိုတဲ့ဟာကိုလေးပန်းတာတစ်ခုမှတစ်ခုကတော့ conspiracy ဆိုရင်တို့လိုပဲဒီတရုတ်လက်အောက်ကိုတွန်းပို့လိုက်တယ်လို့ဖြစ်သွားမှာပေါ့နော်ဘာကြက်တာမန်ပြည်သူတွေထဲမှာတော့ဒါလောက်တာကပါတယ်ဆိုတဲ့အမြင်မှာနောက်ဆုံးရတစ်ခုကဒီဟာဟိုသူ့ကိုဟိုဆန့်ကျင်တဲ့အမျိုးကငွေလေးရရှိတဲ့ဟာဟုတ်လားနော်နောက်ဒါမှနောက်တစ်ခုကကြတော့ဒီစစ်ဘက်ကအပြန်ကောင်းလာမှာဦးဆိုရင်တော့ဒေါအောင်ဆန်းစုကြည်တို့ထောက်ခံပေးတာပေါ့နော်အဲ့ဒါမျိုးရှိတယ်အဲ့တော့အမေရိကန်ရဲ့ policy တွေကဖြစ်ရောက်လားမဖြစ်ရောက်လားဆိုတာဒါတော့ဟိုသူတို့အပိုင်းပေါ့နော်ကျွန်တော်တို့ပတ်သက်လို့ကြည့်ရမှာကကျွန်တော်တို့ကသိနေတယ်တရုတ်ရဲ့ခီအောက်မှာကြီးပဲနေလို့မရတာတော့ဒီတားကျွန်တော်တို့နဲ့စိတ်အဲ့ဒါဟိုစက်တွေပြားခဲ့ပြီးပါပြီအဲ့တော့ကျွန်တော်တို့နိုင်ငံတကာကိုဝင်ဆက်အောင်လုပ်ရတယ်မှာတော့နိုင်ငံတကာကိုဝင်ဆက်အောင်ကျွန်တော်တို့လုပ်ရမယ်တဲ့ဟာအဲ့ဒါက2017မှာတိုင်းပြည်ကဖွင့်လာတဲ့အခါမှာအကြီးအကျယ်ဖြစ်လာတယ်နောက်ဒီမိုကရေစီကျွန်တော်တို့ဒီ25နှစ်ဆိုတာတိုက်ခေါ်လာရုံးကန်ရဲ့ဟာဒီမိုကရေစီနဲ့လူခွင့်ရေးဆိုတဲ့ဟာတွေအဲ့ဒီအရာတွေကျွန်တော်တို့တန်ဖိုးတွေပြစ်ချတော့မှာလားဆိုတဲ့ဟာလည်းမေးခွန်းရှိတာပေါ့နော
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အချင်းတူပြန်လှည့်ပေးခြင်းပါလေခုနကညာမီအောင်ကြီးပြန်ပြီးတော့ line ဆက်သွယ်ရပါပြီကိုအောင်ကြီးကိုကြားပါလားခင်ဗျာ
ဟုတ်ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆွေးနွေးမြင်းများလို့ရပါတယ်
အဲဒါကအဲဆေးရတဲ့နေရာကကျွန်တော်တို့ကပြောပါမယ်ကျွန်တော်တို့ဒီတစ်ခါကြီးမှာပေါ့ဗျာမထောက်ဆက်ချက်တော့တခါမထောက်ဆက်ချက်တော့တခါတခါဘလို့ကလေးအကျန်တဲ့အဆွေအလေးဒီတော့လုံလုံလေးတိုက်ခိုက်နေလို့အပေါ်မှာပါနေအားနဲ့တိုက်ခိုက်ကြရပါတယ်ခင်ဗျအဲဒါကိုမနက်ကမတော်ကလည်းကိုယ့်ရဲ့ရင်းမျိုးဒီလူလာရဲ့အတွက်အဲ့ဒီစီးပွားရေးတွေအတွက်ကမ္ဘာရဲ့မြန်မာတာဝန်ဖြစ်တဲ့ဒီအလုပ်ခုကကာကွယ်ရတဲ့ပေါ့ဗျာလုံလုံလေးအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အကြောင်းရင်းနဲ့ပေါ့ဗျာတစ်ဆက်နိုင်ငံကိုဖြတ်ကြည့်ကြတယ်အဲ့ဒီမှာတခါကလေပြီးတော့မြန်မာကမ္ဘာကလေပြီးတော့တာဝန်အရာတွေလုံးလို့မင်းတွေအောင်လုပ်တာလေဆိုတဲ့အချက်ကအဓိကကျောင်းလုံးနေတာခင်ဗျာကျွန်တော်တို့ကဒီမှာလည်းဆွေးနွေးရပါဘူးနော်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီတနေ့တော့ရောက်ရှိရမယ်ဆိုတော့ဆိုင်နဲ့ရဲ့ဆက်တမ20ဒီကလေးကတစ်ဖက်နိုင်ငံကိုဖက်ချသွားတဲ့လူတွေကိုတရားရုံးပြည်ဆိုတဲ့အခါကျတော့ဒီလိုတဘောနဲ့ဒီလိုတရားပြတာကိုအချင်းချင်းပြရပါတယ်ခင်ဗျ။အဲအဲ့ဒါကိုကတားရတဲ့တမျိုးပေါ်ရာတမတော်ရဲ့နာမည်အားဖြင့်လုံးလို့တစ်ဖက်နိုင်ငံကိုတရားရပါတယ်ဗျာ။အဲအဲ့လိုပဲဗျာအမျိုးမျိုးတွေပြောကြတယ်ခင်ဗျ။ဒီလိုတော့ဗျာဒီလိုတဘောကလည်းဒီလိုပြရတာပါဒီဒီလိုဦးတင်းတော့ကိုယ်တိုင်ကြွားပြီးတော့ဒီကတော့ဖြစ်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျအညာကြီးဦးအောင်ကြီးကျေးဇူးပါခင်ဗျကျွန်တော်ပင်နိုင်စနစ်တူတွေပြန်ပြီးလှည့်ပေးကြပါလိမ့်ဦးစိန်ဝင်းကိုကျွန်တော်ဒါနဲ့ဆက်ဆက်လို့မေးချင်တာပါခုနမေးချင်တဲ့ဆိုတော့ခုနဒီဖြစ်ရည်နဲ့ပတ်သက်လို့တမ်မတော်မှာအဓိကတာဝန်ရှိတယ်ဆိုပြီးတော့ဒီအမေရိကန်ပြောင်စုမှာစွတ်တော်မှချုပ်နောက်ထပ်အစိုးရပိုင်းကချုပ်ရလဲဒီတက်နဲ့ပတ်သက်လို့ပြစ်မှတ်ထားအရေးယူမှုတွေလုပ်ဖို့ဆိုပြီးတော့ပြောဆိုဆွေးနွေးနေကြရရှိပါတယ်ခင်ဗျအဲ့တော့ပြောမယ်ဆိုရင်တော့မြန်မာနိုင်ငံမှာအစိုးရနှစ်ရပ်ပုံစံမျိုးဖြစ်နေတယ်တက်ကတက်ရသစုရတက်တော့တက်ကဟာကိုသူပို့ပြီးတော့ဖိတို့ပြစ်မှတ်ထားပြီးတော့ရည်မယ်ဆိုတဲ့အနေထားမျိုးသူပြင်လာတာတွေကမြန်မာဒီမိုကရေစီအပြောင်းအလဲကိုတော့တဆုံးတရာတက်ရောက်မှုရှိသွားနိုင်လားကိုစိန်ဝင်းရဲ့မြင်သိကြပါလဲ
ဒါတစ်ပတ်မှလည်းတက်ကမပါလို့မဖြစ်ဘူးဟုတ်လားကျွန်တော်တို့နိုင်ငံမှာ260နိုင်ငံကိုစစ်အနာရှင်စနစ်ထုတ်သွင်းလာခဲ့တဲ့အပြီးနဲ့တင်နေရှိတဲ့ဟာတက်မတော်ဖြစ်နေတဲ့ဒါကြတော့တက်ကပြည်ပြည်ကြောင်းလဲရှိပြီးစူပူတိုင်းလူလူလာလာလိုက်မှဖြစ်မှာဆိုတော့အဲ့တော့အခုဒီလိုမျိုးဆန်းရှင်းနေပါလေလောက်တယ်ဆိုရင်တက်ကိုသုံးထုတ်လိုက်တယ်လို့ဖြစ်သွားများဆိုတဲ့သုံးဝင်မှုရှိတာလည်းအသေးစားပဲတစ်ပတ်မှဟုတ်လားသို့တော်လည်းပဲတစ်ပတ်မှတက်ကကောင်းကြောင်းကြီးအခုနောက်ပိုင်းဒီပေါ်ရီမှာဒီအယုတ်ထက်ဆိုင်သက်ဆိုင်ရတာသူတို့အတွက်အကျိုးရှိတဲ့ဟာတွေလည်းသူတို့တွေ့တာလည်းကျွန်တော်ကတော့ဟိုဟိုယုံကြည်တာတွေရှိတယ်ဥပမာဒီဆက်လက်နဲ့ပစ္စည်းတွေတုံးလာတာမျိုးတွေကအစားနောက်ပင်ပန်းတွေပို့ပြီးတော့ပြွင့်နေလာတယ်တစ်ခါဟိုပြောရရင်တော့ဒီတုံးလေးနဲ့သက်ဆိုင်တာဟိုသူ့ရဲ့အလူကြလိုက်နေရတဲ့ဟာတွေရှိတယ်ဥရောပတို့ဒီအဲဒီအမေရိကန်တို့နဲ့သက်ဆိုင်လာတယ်ဒီမှာအကျိုးမျက်စိသူတက်မှလည်းအများကြီးရှိတယ်အဲ့ဒီတော့နှစ်ဖက်စလုံးကတော့အပြန်အလှန်ချိန်ဆမှုတွေလုပ်တဲ့ကိုယ့်ရဲ့နိုင်ငံရေးရည်မှန်းချက်ပြီးတော့အပါအဝင်ပေါ့အပြန်အလှန်ချိန်ဆမှုတွေနဲ့လုပ်နေတယ်လို့ထင်တယ်။အဲနောက်ဆုံးမှာတော့ဒီနောက်ထပ်မဖြစ်ပေါ်အောင်တက်တာရောဘယ်လောက်ထိအာမခံပေးနိုင်မလဲဒီကိုတွေ့တဲ့အခါကျရင်ဘာတွေပြောနိုင်မလဲဒါတွေလည်းအရေးပါမယ်ထင်ပါတယ်
။ဟုတ်ကဲ့တက်ကလည်းမချခင်ကပဲပြောရမယ်ဆိုရင်မနေ့ကပဲသူတို့တွင်ထုတ်ခဲ့ချက်တည်းထုတ်ပါတယ်သူတို့ရဲ့သူတို့တင်ကြပေါ့နော်စုံစမ်းစစ်ဆေးမှုတွေမှာရလတီနဲ့ပတ်သက်လို့ထုတ်ပြန်သွားတာရှိပါတယ်တိုက်ရိုက်ဆက်ဆံတဲ့ American နိုင်ငံကြီးကြီးကလည်းဘူတုံးနေလာမှာပေါ့နော်အဲ့တော့ခုနကကိုစင်းကြီးပြောသလိုမြန်မာစစ်တပ်ဘက်ကလည်း American ပြောင်းစုနဲ့ဆက်ဆံရေးကိုပုံပြီးတော့ဆက်ဆံလို့တဲ့အနေအထားမျိုးတွေ့ရတယ်ဆိုတော့ American စစ်တပ်ဘက်ကတက်ကိုအခုလိုမျိုးအရေးယူလိုက်တာကဆွဲခုနတို့လိုဒုံတရားဖိအားပေးပြီးတော့တက်တနာတွေပုံမကြည့်အောင်အတွက်ဖိအားပေးနိုင်မလားဒါမှမဟုတ်ပိုးပြီးတော့ဝေးကွာသွားအောင်လုပ်နိုင်လားပိုးပြီးတော့ဝေးသွားနိုင်လားပိုးပြီးနှီးသွားနိုင်လားဘယ်လိုမြင်ပါလဲခင်ဗျာ
အဲ့ဒါကနှစ်ဖက်မှာဘလို့ချင်းကပ်လဲပေါ်မှာမျိုးဘူးတည်မယ်လို့ထင်ပါတစ်ဖက်မှာလည်းဒီအမေရိကန်အစိုးရအနေနဲ့ကသူ့ရဲ့ PD တွေကိုပြန်ပြီးတော့ accountable ပြန်ပြည့်ဟာကေဘာမှမလုပ်တာမျိုးတွေဖြစ်နေတယ်ဘာလုပ်လဲဆိုတဲ့ဟာလည်းပြည်တွင်းထုတ်ပြရှိတယ်ဒီအမတ်တွေဆိုတာဟိုရေကောက်ခံနေဖြစ်တဲ့အခါကျတော့သူတို့မေးလာတာတွေရှိတယ်အဲ့တော့သူတို့အနေနဲ့လုံးဝလဲလုံးရတော့တစ်ဖက်မှာနိုင်ငံရေးတူတူတောင်းလဲမှုရအာဒီမြန်မာပြည်ဒီမိုကရေစီဒီပြည်ထောင်စုအမှုကိုထောက်ခံပေးရမယ်လုပ်ပေးရမယ်အားပေးရမယ်ဆိုတဲ့အမေကမှအတနာကျထားပြီးသားအဲ့တော့ဟိုတက်ကိုလည်းအဲပြည်ထောင်စုအမှုကိုစာသွားစေခြင်းအဲ့ဒီဟာတွေပုံဆွဲနေတော့ကျွန်တော်ထင်တယ်အဲ့ဒါဆောင်ကြည့်ရမယ်အနေထားပြတာ
ဟုတ်ကဲ့ကိုရံမျိုးသိန်းကိုလည်းကျွန်တော်နောက်ဆုံးပေးချင်ပါတယ်အခုဒီကနေ့ပဲနိုင်ငံကြီးဌာနအမေရိကန်နိုင်ငံကြီးဌာနကစီးမင်းရရှိသူပြောတာကတော့ဗိုလ်ချုပ်ကြီးမင်းအောင်နိုင်ရဲ့ဒီသူဒီနိုင်ငံကြီးတလဆန်ကြီးစင်မှာတွေ့ကြမယ်ရခိုင်ကိစ္စကိုဆွေးနွေးကြလိမ့်မယ်ဆိုပြီးတော့ပြောရတယ်ခင်ဗျာတကယ်လဲအမေရိကန်ပြည်တော်စုကအဲ့လိုဆွေးနွေးပြောဆိုလာတာကိုတက်ကတော့လက်ခံပါမလားကိုစံမျိုးသိဉာဏ်ဉာဏ်သိချင်ပါတယ
်အဲကျွန်တော်အမြင်ကတော့လေဒီအမေရိကန်နိုင်ငံကြီးဝင်ကြီးနဲ့ဒီတမောက်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ဦးစီးမင်းအောင်လိုက်အပါအဝင်ပေါ့လေတမောက်ကောင်းဆောင်နေလေအတွေ့ဆုံဆွေးနွေးနိုင်မယ်ဆိုရင်အပေါ်ပြီးတော့ဟိုထိရောက်ဟိုအကျိုးရှိနိုင်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်အဲ့တော့ဒီ တက်နေနဲ့ပေါ့လေဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့သူတို့စုံရမ်းစစ်ဆေးကော်မရှင်ဖွဲ့ခဲ့တာနောက်လူငယ်တဲ့ရပိုင်းကပေါ့လေဒီကျွန်တော်တို့ရခိုင်ပြည်နယ်ကိုတာဝန်ခံရတဲ့နောက်ပိုင်းတိုင်းဒီစစ်ထနာချုပ်တိုင်းမျိုးကိုအပြောင်းရွှေ့ထပ်ထားတာဒီအခြေအနေတွေကိုကြည့်နေဆိုရင်ဟိုတက်တက်ကလည်းအရင်ကနဲ့မတူတဲ့ပေါ့လေပြင်ဆင်မှုတွေကိုလုပ်လာတယ်အဲ့ဒီပြင်ဆင်မှုတွေကဒီအမေရိကန်နိုင်ငံရဲ့ခီးဝင်ကြီးရဲ့ခီးစဉ်မတိုင်ရင်အပြင်ဆင်မှုတွေဖြစ်နေတာကိုလည်းတွေ့ရတဲ့အခါကျတော့ဟိုတက်မတော်အနေနဲ့လည်းပဲအမေရိကန်နဲ့ဆက်ဆံရေးကိုဟိုပြစ်ပြစ်ခါခါသဘောမျိုးမဟုတ်ဘဲနဲ့ဟိုကောင်းချင်ခြင်းနဲ့ကောင်းချင်တဲ့ဆန္ဒတွေရှိနေတယ်အဲ့ဒီလိုကောင်းတဲ့အတွက်တက်မတော်တိဆောက်ရေးတော့တမတော်ပြုပြင်ကြောင်းလေးရေးတွေကိုအများကြီးအကျိုးပြုနိုင်တယ်ဆိုတာကိုလည်းသူတို့အနေနဲ့သိနေတယ်လို့တော့ကျွန်တော်ကအဲ့လိုအဲသုံးသပ်ကြည့်ပါတယ်ဗျာ
ဟုတ်ကဲ့မဟုတ်အင်္ဂလန်ကဆိုလို့ရှိရင်ဒီတက်နဲ့လုံနေတဲ့တင်တန်းတွေကိုရက်ပစ်လိုက်တာမျိုးကြီးရှိတယ်ခင်ဗျာအဲ့တော့ဆက်ဆံယူဖျက်လိုက်တဲ့သဘောမျိုးပေါ့ဒီနေထားကောက်ရောတက်ပေါ်မှာဩဇာသိရောက်နိုင်မှုရှိပါမလား
အဲကျွန်တော်မြင်လာတော့ပေါ့လေခုနဟိုကိုစိတ်ဝင်နေမဲ့ဆွေးနွေးသွားတဲ့အချိန်ပေါ့ကျွန်တော်တို့နိုင်ငံရဲ့အပြောင်းလဲမှာကဒီအရပ်ပတ်ဆက်ပတ်ဆက်ဆံရေးနဲ့လည်းပဲတော်တော်လေးဆက်ဆံနေပါလေ။အဲ့ဒီအခါကျတော့နိုင်ငံတကာအမေရိကန်ပါဝင်အနောက်အစုနိုင်ငံတွေရဲ့ခြေလှမ်းတွေဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းအလဲမှာအရပ်ပတ်ဆက်ပတ်ဆက်ဆံရေးကိုပို့ပြီးတော့ကောင်းမွန်လာအောင်နောက်ပြီးတော့နိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုကိုလျှော့ချနိုင်အောင်နောက်ပြီးတော့စစ်တပ်ရဲ့ဩဇာလွှမ်းမှုမှုရေးကိုလျှော့ချနိုင်အောင်အထောက်အပံ့ပြုနိုင်ဖို့ကပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တရားဒီလိုက်ဆီစဉ်ချင်းဖြစ်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ဒေါက်တာရံမျိုးသိန်းရဲ့ဦးစင်ဝင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ production ဒီအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်တရားဒီလိုက်ဆီစဉ်ကျွန်တော်ကပြပါ